မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်နှစ်ရက်ရှိမောက်နိုင်ငံတော်အခြေပြမင်းကုန်းကိုပြောကြားမှာဖြစ်ပါတယ်။မင်းကုန်းမှာသမ္မတကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းကြပါတယ်။အစိုးရလုပ်ငန်းတွေတစိ့တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အထိဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားမှာတရားမဝင်ရောက်လာသူတွေအရေးမူဝါဒနဲ့အစိုးရအသုံးစိတ်တွေပေါ်မှာအခြေတင်ဖြစ်ခဲ့ပြီးအစိုးရရန်တရားတွေ၃ရက်ကြာရပ်ဆိုင်ခဲ့ရပြီးတဲ့နောက်သတင်းတပတ်ညီပတ်အကြာသူသမ္မတတာဝန်ယူခဲ့တာတစ်နှစ်ပြည့်ချိန်မှာအခုလိုနိုင်ငံတော်အခြေပြမင်းကုန်းကိုပြောကြားမှာဖြစ်ပါတယ်။ American ပြည်ထောင်စုသမ္မတတဲ့တယောက်အနေနဲ့တမိုင်းမှာလူလူထောက်ခံမှုအနေဆုံးနဲ့ကြုံတွေ့ခဲ့ရပြီးပြည်ရင်းပြည်ပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်နေတဲ့ American သမ္မတ Donald Trump ဟာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကုန်းကိုပြောကြားမှာဖြစ်ပြီးဒါကိုကဘာတဝန်းကနေစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။မင်းကုန်းပြောကြားရမှာစီးပွားရေးခိုင်မာအားကောင်းမှုကိုအလေးထားပြောကြားပြီးလူဝင်မှုကြီးကြပ်ရေးမှာပါတီကြီးနှစ်စလုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းကြတာပါ။ဒါအပြင်အလုတ်ကိုင်းစီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုလွှတ်တော်အမတ်တွေဘက်ကနေအတီးပြုတ်ပေးဖို့အတွက်တိုက်တွန်းမယ်လို့လည်းသမ္မတအင်ဘျူကပြောဆိုထားပါတယ်။ဒါအပြင်မျှတတဲ့ကုန်သွယ်မှုဝါဒလိုအပ်ချက်တွေ၊မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေလည်းပြောဆိုလိုက်မယ်လို့ခန့်မှန်းထားကြတာပါ။